မင်္ဂလာပါကိုဝင်းကိုအောင်ရေ
မင်္ဂလာပါခင
်ဗျဟုတ်ကဲ့အခုလို့ကျမတို့ဒီ VOA မှာရှိတဲ့စတူဒီယိုကိုလာရောက်ပြီးတော့တွေ့ဆုံမေးမြန်းွေပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ကျွန်တော်ထူဝမ်းသာပါခင်ဗျဟုတ်
ဟုတ်ကဲ့အဲ့တော့ကိုဝင်းကိုကိုအောင်ကဒီBitcoin နဲ့ပတ်သက်တဲ့ Trending သူတက်ဦးဆိုတော့အခုဒီ Bitcoin နဲ့ပတ်သက်ပြီးတော့ American မှာဒီလက်ရှိအခုတက်လာတဲ့သမ္မတ Trump အစိုးရရဲ့မူဝါဒပေါ့နော်ဒါနဲ့ပတ်သက်ရင်ရောဘယ်လိုအမြင်ရှိလဲ
ကျွန်တော်အခုဒီနေ့ပြောမယ့်အကြောင်းအရာတွေကတော့ဒီ Bitcoin နဲ့ဒီလူအခွင့်အရေးရှုထောင့်ဒီမူဝါဒကနေပြီးတော့ပြောအောင်ဖြစ်တဲ့ဆိုကြောင်းအခြားသောကိစ္စတော်ဝင်များတော့ငွေကြေးဆိုင်ရာယင်းနည်းမျိုးမှုအကြံပြုခြင်းတွေကတော့ပါဝင်မှာမဟုတ်ပါဘူးခင်ဗျ။မူဝါဒကသူဒီကျွန်တော်အနေနဲ့ Bitcoin Policy Institute ရဲ့ဒီစောင့်ရနေတဲ့အတွေ့အကြုံရဆိုရင်တော့သူ Day 1ကတည်းကဒီသူ့ရဲ့ပထမဆုံးကတည်းကဒါကိုဦးစားပေးအနေနဲ့စောင့်ရနေတာမျိုးတွေ့ရတယ်ဗောနော်။ဒါပေမဲ့တခုရှိတာကဟို President Trump အနေနဲ့သူ့ရဲ့ရှုထောင့်ကတော့ဟို Crypto ပို့ပြီးတော့ target ထားတယ် Bitcoin ထက် Crypto target ထားတယ်ပြီးတော့ဟိုชาดีซีดတ်ဖို့ပေါ့ဘာဆိုကျွန်တော်တို့မှ freedom go app ဆိုတော့ဟိုနဲ့ number go app ဆိုတာရှိရပါတော့သူတို့က number go app ဘက်ကိုနည်းနည်းသွားတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်အဲ့တို့ကြောင့်ဟိုကျွန်တော်တို့ဒီဘက်ကဒီ DC ကဒီ Bitcoin policy ပို့ပြီးတော့ကျွမ်းကျင်တဲ့လူတွေအနေနဲ့လည်း president ကျွန်တော်တို့ဒီ president Trump ရဲ့ executive summary တော့ lawyer white house ကိုတော့ submit လုပ်ထားတယ်ပေါ့နော်လက်ရှိအနေနဲ့တော့ပြန်ပြီးတော့ဟို response တော့မကြဘူးဒါပေမဲ့ကောင်းတာတစ်ခုအနေနဲ့ပြောရမယ်ဆို Bitcoin နဲ့ပတ်သက်ပြီးကောင်းတာတစ်ခုအနေနဲ့ပြောရမယ်ဆိုရင် Wyoming ပြည်နယ်ရဲ့ Senator Loomis Senator Loomis အနေနဲ့ဒီအခု digital asset comedy မှာဒီအကြီးဆုံးရာထူးအနေနဲ့ Donald Trump က President Donald Trump က delegate လို့ဟိုတာဝန်ပေးခြင်းကိုခံရတယ်ပေါ့နော်ဆိုတော့သူကဟိုကျွန်တော်တို့ရဲ့ Bitcoin Policy Institute ရဲ့လွန်ခဲ့တဲ့နှစ်မှာဒီ DC မှာပဲကျင်းပခဲ့တဲ့ Bitcoin Policy Summit မှာလာရောက်ပြီးတော့ speaker အနေနဲ့ပြောဘူးတယ်သူအနေနဲ့လည်းဟို Bitcoin only ပဲ cryptocurrency မဟုတ်ဘူးဆိုပြီးတော့လည်းသူအနေနဲ့သူ့ရဲ့ social media မှာမကြာခဏရေးတယ်ပေါ့နော်အဲ့ဒီအတွက်ကြောင့်ဟိုကျွန်တော်တို့နောက်6လလောက်အတွင်းမှာတော့ဒီBitcoin ဆိုတာပို့ပြီးတော့ကောင်းတဲ့policy တစ်တည်းထွက်လာမယ်လို့ယူဆတယ်။အဲ့ဒါဘာနဲ့တူလဲဆိုတော့အင်တာနက်ကို2000ခုနှစ်တည်းတုန်းကလည်းဒီအင်တာနက်ကဒီလိုအခြေအနေမျိုးဖြစ်တယ်ဗျာ။အင်တာနက်ဆိုတာ scan လို့အတူရောင်လို့ဘယ်သူမှအင်တာနက်ဆိုတာသုံးမှာမဟုတ်ဘူး။ဒါပေမဲ့ဟိုဥပဒေတွေမူဝါဒတွေပြုတ်ပြီးတော့အမေရိကနေပြီးတော့အင်တာနက်ကိုတကမ္ဘာလုံးဆိုင်ရာပြန်ပွားအောင်ဆောင်ရွက်လိုက်တာမျိုးတွေရှိတယ်။အဲ့ဒါကြောင့်ကောင်းတာကျွန်တော်ဆော့ဆော့ပြောလို့လူတွေကသတင်းချက်လက်တွေပို့ပြီးအလွယ်တကူဖတ်လို့ရတယ်ပြီးတော့ဒီအင်တာနက်ကြောင့်ပဲဒီမိုကရေစီနဲ့လူ့အခွင့်အရေးလှုပ်ရှားမှုတွေကဆော့ပြောတဲ့ဟိုတချို့တွေကပို့ပြီးတော့လုံခြုံစိတ်ချစွာနဲ့အင်တာနက်ပေါ်ကနေပြီးတော့ဆောင်ရွက်နိုင်တယ်ပြီးတော့သတင်းချက်လက်တွေပို့ပြီးတော့လွယ်လွယ်ကူကူစီးစင်းနိုင်တယ်အဲ့ဒီအတွက်ကြောင့်တကမ္ဘာလုံးဆိုင်ရာမှာမင်းစုမင်းကြီးအုပ်ချုပ်တဲ့နိုင်ငံတွေမှာလူတွေကအင်တာနက်ကိုအသုံးပြုပြီးတော့သူတို့ရဲ့ပါဝါသူတို့ရဲ့လူ့အခွင့်အရေးကိုပြန်ပြီးတော့ယူတဲ့example တွေအားအများကြီးရှိတယ်ပေါ့နော်အဲ့တော့ဒီအင်တာနက်ကိုဖွင့်ပေးလိုက်တယ်လို့ပဲအခု Bitcoin ကိုဖွင့်ပေးလိုက်ရင်လမ်းကြောင်းကလည်းလူ့အခွင့်အရေးရှုထောင့် humanitarian ရှုထောင့်အနေနဲ့ပို့ပြီးတော့ကောင်းတဲ့အရာဖြစ်လာစေမယ်လို့တော့ကျွန်တော်ကမြင်တယ်။နောက်ပြန်လှည့်သွားမယ်အကြောင်းကတော့မရှိပါဘူး
။ဟိုကျမတို့သိထားတဲ့ဒီ Bitcoin နဲ့ပတ်သက်တဲ့ဟို basic ပေါ့နော်အခြေခံဒီအချက်အလက်အရာဆိုလို့ရှိရင်သူကဒီ online ကနေသွားတဲ့ငွေကြေးစနစ်တစ်ခုပေါ့နော်ဗဟိုချုပ်ကိုင်မှုမရှိဘူးဆိုလို့သိထားတယ်ဒါပေမဲ့ဒီ Bitcoin နဲ့ပတ်သက်ပြီးနောက်ပိုင်းမှာဒါတွေက scam တွေဖြစ်တဲ့ငွေကြေးဒီ online ကနေတဆင့်ငွေကြေးလိမ်လည်တဲ့လုပ်ငန်းတွေမှာလည်းဟိုအသုံးပြုနေတာရှိတယ်ဆိုပြီးတော့ Bitcoin ကနောက်ပြီးတော့တခြားဒီ online ကနေပြီးတော့စီးဆင်းတဲ့ဒီငွေကြေးတွေပေါ့နော်ဟို cryptocurrency တွေကလည်းရှိနေတဲ့ခါကြတော့အခု Bitcoin ကဒီအခြားဒီဟိုဟာပေါ့ cryptocurrency တွေနဲ့ရောဘယ်လိုကွာလဲရှင်
ဟုတ်ကဲ့ဟုတ်ကျေးဇူးအများကြီးတင်ပါဒါအရန်ကိုရေးကြည့်တဲ့ရေးကြည့်တဲ့ question တခုပေါ့နော်ဒါအရန်ကောင်းတဲ့ question တခုလည်းဖြစ်ပါတယ်ဒီ Bitcoin နဲ့အဓိကလူတွေတော်တော်များများပြောနေကြပါဘို့အထူးသဖြင့် American နိုင်ငံမှာပြောကြBitcoin က scam ဖြစ်တယ်ဒီမှာဒီဟာကဟိုဒူးစရိုက်မှုပြုလုပ်တဲ့လူတွေလောက်ကြရတယ်ဆိုပြီးတော့ပြောကြတဲ့လူတွေရှိတယ်အထူးအားဖြင့်တော့ဒါနိုင်ငံရေးသမားတွေပြီးတော့ဒီတချို့တော့ထင်ရှားတဲ့ University ကကျောင်းဆရာတွေ Professor တွေလည်းပြောကြတယ်ပေါ့နော်ကျွန်တော်ထင်တာကတော့ဒါကအញ្ញံကိုလွဲမှားနေအကြောင်းအထင်းနဲ့နံပါတ်၁ချိန်နဲ့ပြောမယ်ဆိုရင် Bitcoin ရဲ့ scan ဆိုတာကိုပြန်ပြီးတော့ကျွန်တော်ဖြည့်ရှင်းချင်ပါတယ် Bitcoin က scan ဆိုတာကဒီ American လူတွေပြောတဲ့စကားကလုံးဝမမှန်ပါဘူးဘာဖြစ်လို့လဲဆိုတော့ Bitcoin ကတခြားတော့ဒီမင်းစုမင်းကြီးနိုင်ငံတွေအာရရှိနိုင်ငံတွေမှာနေတဲ့လူတွေအတွက်တကယ်ကိုဘယ်လိုပြောမလဲသူတို့ရဲ့ economic value ငွေကြေးဆိုင်ရာတန်ဖိုးတွေကို point A to point B တနေရာတနေရာကိုရွှေ့ပို့သူအញ្ញံကိုအထောက်အကူဖြစ်စေတဲ့နည်းပညာတစ်ခုလို့ကျွန်တော်ယုံကြည်ပါတယ်ဘာဖြစ်လို့လဲဆိုတော့အာရရှိနိုင်ငံတွေတော်တော်များများကပြည်သူတွေကိုဖိနှိပ်တဲ့အခါမှာနည်းလမ်းနှစ်ခုသုံးပါတယ်ပထမတစ်ခုကတော့ဒါတည်တဲ့တိုင်းပဲဟိုဖမ်းမယ်ဒါမှမဟုတ်လေအကြံဖတ်ဖြိုခွင်းမယ်ပေါ့နော်ဒါတွေကကမ္ဘာမီဒီယာနှံ့မှာရေးသားမှုတွေတော်တော်များများရှိပါတယ်ဒါပေမဲ့နောက်တစ်ခုကကြာလူတော်တော်များများမေ့နေတဲ့အကြောင်းရှိပါတယ်အဲ့ဒါဘာလဲဆိုတော့သူတို့တွေအနေနဲ့ဘဏ်ကောင်းပိတ်တာလေဒါမှမဟုတ်လေဒီငွေကြေးစနစ်ကိုဖျက်သိမ်းတာတွေအဲ့လိုမျိုးတွေလုပ်ပါတယ်ဆိုတော့တကယ်လို့တာမန်လူတယောက်အနေနဲ့ရှိမှဆိုရင်မင်းကဘဏ်အကောင့်ပိတ်ခံရမှာကြောက်တဲ့အတွက်ကြောင့် မင်းဗန်ကောင်ပိတ်ခန့်ပိတ်ခန့်ပြီးတော့ဒီဆိုပြီးလက်လက်စွာပြောစုပိုင်ခွင့်ကိုလုံးမလားဒါမှမဟုတ်အဲ့ဒါတွေကိုမေ့ပြီးတော့ကိုယ်အကျိုးစီးပွားကိုလုံးမလားကျွန်တော်တို့အခုနေထိုင်တဲ့ကဘာအခုနေထိုင်တဲ့စနစ်အတွင်းမှာဆိုရင်လူတော်တော်များများကကိုယ်အကျိုးစီးပွားပဲကိုယ်လုံးမှာဘာလို့ဗန်ကောင်ကိုပိတ်ခန့်ပြီးတော့လက်လက်စွာပြောစုပိုင်ခွင့်ကိုကျင့်သုံးမလဲဆိုတော့တင်းကြီးခံလိုက်မယ်ကိုအကျိုးစီးပွားပဲကိုလုံးလိုက်မယ်ဒါမှမဟုတ်ကျွန်တော်တို့ဤပညာဖွံ့ဖြိုးတိုးတက်တဲ့ Bitcoin ဤပညာလို့ဘ ਹੁ ချုပ်ကံမှုမရှိတဲ့ဟာဖွံ့ဖြိုးတိုးတက်တဲ့အရာမှာဆိုရင်ဘဏ်ကောက်ပိတ်ခံရမှာကိုကြောက်စရာမလိုဘဲနဲ့လွတ်လပ်စွာပြောပိုင်ခွင့်ကိုကျင့်သုံးမလားဒါမှမဟုတ်ကိုအကျိုးစီးပွားကိုပဲကြည့်ပြီးတော့ကိုအလုပ်ကိုလုပ်ပြီးကိုထမင်းကိုစားမလား Bitcoin ဤပညာဖွံ့ဖြိုးတဲ့လောကမှာဆိုရင်တော့လူတော်တော်များများကပထမမူဝါဒကိုပဲကျင့်သုံးပြီးတော့ဘဏ်ကောက်ပိတ်ခံရမှာမကြောက်ဘူးcurrency တွေဖြတ်သိမ်းခံငွေကြေးစနစ်တွေဖြတ်သိမ်းခံမှာမကြောက်ဘဲနဲ့ဒါသူတို့နေလွတ်လပ်စွာပြောဆိုပိုင်ခွင့်ဒီမိုကရေစီစနစ်ကိုကျင့်သုံးမှာထင်တယ်အဲ့ဒါကတကယ်အဖြစ်အပျက်တွေများစွာရှိခဲ့ပါတယ်1989ခုနှစ်ကာလမှာမြန်မာနိုင်ငံမှာဆိုလဲထင်ရှားတဲ့အကြောင်းအရာတစ်ခုပဲ85ကျပ်တန်းနေဖြတ်သိမ်းနေ35ကျပ်တန်းနေဖြတ်သိမ်းနေ25ကျပ်တန်းနေဖြတ်သိမ်းဒါမြန်မာနိုင်ငံထဲမှာမဟုတ်ပါဘူးမြောက်ကိုရီးယားမှာလည်းဖြစ်တယ်ဗင်နီဇွဲလာမှာလည်းဖြစ်တယ်ဘိုလီးဗီးယားမှာလည်းဖြစ်တယ်ဇင်ဘာဘွေမှာလည်းဖြစ်တယ်အဲ့တော့ကမ္ဘာနိုင်ငံတော်တော်များများမှာဒီလိုမျိုးဖြစ်ပါတ
ယ်။ဒီ Bitcoin လိုမျိုးပေါ့နော်အခြား cryptocurrency တွေလည်းရှိနေတယ်လေ။ဥပမာဆိုရင် NUG ဆိုလဲသူတို့ NUG cryptocurrency နဲ့ရှိနေတဲ့ခါကြတော့ဒီလိုဒီ crypto ငွေကြေးပုံစံမျိုးလည်းရှိတဲ့ခါကြအဲ့ဒီ Bitcoin နဲ့ဒီအခြားဒီလို crypto ဒီငွေကြေးဒီဟာတွေကဘလို့ကွာခြားမှုတွေရှိလဲရှင
်။ဟုတ်ကဲ့ဟုတ်ကျွန်တော်အခု Human Rights Foundation မှာလည်းဒါကျွန်တော်ဒီတကဘာလုံးဆိုင်ရာဒီ non profit ပေါ့နော်ဟိုအကျိုးအမြတ်မယူတဲ့အဖွဲ့အစည်းတွေနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်တဲ့ဒီ education event တွေလုပ်တယ်ပေါ့နော်ဆိုတော့ဘာကွာခြားလဲဆိုတော့ကျွန်တော်တို့ bitcoin only ပဲကျွန်တော်တို့promote လုပ်ပါတယ် bitcoin only ဒါလင် true တကယ်ကိုစစ်မှန်တဲ့ဘ ਹੁ အခြေပြုမှုမရှိတဲ့ဘ ਹੁ ခြေပြုခြင်းမရှိတဲ့ဒီ internet ငွေကြေးစနစ်ကူလို့ကျွန်တော်အနေနဲ့ယူဆပါတယ်ဆိုတော့တစ်ဖက်မှာပြန်ပြီးတော့ကြည့်နေတဲ့အခြား cryptocurrency တွေကူးဆိုရင် like 2000ကျော်ရှိတယ်ဗျာတည်မလားဆိုမီးသူမဆိုအခုချိန်က programming တက်ရင် ChatGPT သုံးတက်ရင်ကိုနာမည်နဲ့ cryptocurrency လုပ်လို့ရဒီအမေရိကမှာဆိုလဲဒီဆိုပြောချို influencer တွေဒါသူတို့နာမည်နဲ့ cryptocurrency လုပ်ပြီးတော့လူတွေအများကြီးလာပြီးတော့ဝယ်တဲ့အချိန်မှာဒီဆိုပြောတဲ့ဟိုဈေးတွေအရန်မြောက်သွားတဲ့အချိန်ဘာလို့ဆိုတော့ market demand ရဟိုဝယ်လူအားနဲ့ရောင်းလို့ ਆ ပေါ့နော်ဝယ်လူအားများလာတယ်ဆိုရင်တော့ဈေးကတက်လာမှာပဲဆိုတော့အဲ့တော့အရန်ကိုဈေးများတဲ့အချိန်ရောက်မှာသူတို့ကဟိုပိုင်ဆိုင်မှုတွေကိုအကုန်လုံးပြန်ပြီးတော့ရောင်းလိုက်တာမျိုးရှိတယ်ဥမာဟိုလက်ရှိနေတဲ့ဒီဟိုဒီ President Donald Trump ပေါ့နော် President Donald Trump ဆိုလဲသူတရားဝင်ဒီသမ္မတအမေရိကန်သမ္မတမဖြစ်ခင်Crown means coin ဆိုတော့ဟာဖန်တီးပြီးတော့လေဒီလိုပုံစံမျိုးတွေလုပ်ခဲ့တာမျိုးရှိတယ်ပေါ့နော်အဲ့တော့ကျွန်တော်ထင်တာနောက်ပြီးတော့နာမည်ကျော်ဒီတခြားဒီ Bitcoin ပြီးတော့နောက်နည်းနည်းနာမည်ကြီးတဲ့ cryptocurrency တွေရှိတယ်ကျွန်တော်ထင်တာကတော့ဒီຢာတွေကလည်းဟိုယုံကြည်ရဖို့ခက်ခဲတယ်ဘာဖြစ်လို့ဆိုတော့လူတဦးတယောက်တည်းကလူတဦးတယောက်ဒါမှမဟုတ်အဖွဲ့အစည်းတစ်ခုတည်းကဒီ cryptocurrency ရဲ့သက်ဆိုင်ရာလျှက်ဝက်ဒီဝက်တော်တွေ၊ဒီဝက် keys တွေ၊ password တွေ၊ protocol ပေါ့နော်။ဘယ်လိုပုံစံသွားမလဲ၊စနစ်တွေကိုသူတို့ကပိုင်ဆိုင်ထားတယ်။အဲ့တော့ကြောင့်ကျွန်တော်တို့ကလူဆိုတာယုံကြည်ဖို့ခက်တယ်။တခြားတစ်ဘက်မှာ Bitcoin ကကြတော့စာတိုရှိနာကာမိုတိုကတည်ထွင်ခဲ့တယ်။လွန်ခဲ့တဲ့15နှစ်ကဒါပေမဲ့သူဘယ်သူလဲ၊ဘယ်ဝါလဲ၊ယောက်ျားလား၊မိန်းမလား၊အစုအဖွဲ့တစ်ခုလားဆိုတာလည်းဘယ်သူမှအခုချိန်ထိအဖြေရှာမရသေးဘူး။ဒါပေမဲ့လူတွေအားလုံးကတော့ဆိုတော့ပြောရင် mathematical ဒီတင်ချာနီးနဲ့ဖြည့်ရှင်းတဲ့ Bitcoin ရဲ့ပုံစံကိုတော့တကဘာလုံးဆိုင်ရာ15နှစ်ကျော်အခုထိဖြည့်ရှင်းနေတယ်ဒီ15နှစ်အတွင်းမှာ Bitcoin network ကတခါမှဟို downtime မဖြစ်သေးဘူးပေါ့နော်အဲ့တော့ chart cryptocurrency မှာဥပမာကြောက်စရာကောင်းတဲ့ example ဥပမာတစ်ခုပြောမယ်ဆိုရင် Ethiopia နိုင်ငံမှာဒီ Cardano ဆိုတဲ့blockchain ရှိတယ်ဘာသူ့ရဲ့ crypto ကုတ်က ADA ပေါ့နော်ဆိုတော့သူတို့ကဒီ Ethiopia မှာလည်းဒီဆိုတော့ပြမင်းစုံမင်းကြီးအုပ်ချုပ်တာပဲဗျာအဲ့တော့ Cardano တွားပြီးတော့သူတို့အစိုးရနဲ့ပူးပေါင်းပြီးတော့တက္ကသိုလ်ကျောင်းသားတွေ like Ethiopia student 5တန်းပေါ့နော်လူကြီး5တန်းအတွက်ဒီစနစ်ကိုငါတို့အကောင့်ထဲပေါ်ပေးမယ်ဒါပေမဲ့တခြားတစ်ဖက်မှာဘာဖြစ်လဲဆိုတော့ဒီစနစ်ကိုအကောင့်ထဲပေါ်ပြီးတော့ဒီကျောင်းသားတွေရဲ့ပညာရည်ချင်းအစားပြီးတော့တဘွာလုံးဆိုင်ရာတမူဝန်းကျောင်းတွေအထိကိုဒီ blockchain ကနေအာဏာရှင်အစိုးရမင်းစုံမင်းကြီးကနေဆင့်အလွယ်တကူကြီးနိုင်တဲ့စနစ်ကိုပါထည့်သွင်းတည်ဆောက်ဖို့အကြံပြုပြီးတော့ဆက်သွယ်တာမျိုးရှိရောအဲ့တော့ပြောချင်တာဘာလဲဆိုတော့ဒီလိုမျိုးဟို protocol တွေဒီကြောင်းလဲမှုပုံစံမျိုးကြီးလှုပ်လို့ရတဲ့ cryptocurrency တွေအယံအန်တွေများဘာလို့ဆိုတော့လူပါဝင်လို့အစုအဖွဲ့ပါဝင်လို့ဘာလို့ဆိုတော့လူအစုအဖွဲ့ကိုတခြားလူတယောက်ကလွှမ်းမိုးလို့ရသူတို့ကို economic power ငွေကြေးဆိုင်ရာအားဖြင့်၎င်းဒါမှမဟုတ် political power ဒီနိုင်ငံရေး power ရဖြင့်၎င်းပေါ့နော်အဲ့လိုသူတို့လွှမ်းမိုးလို့ရတဲ့အချိန်မှာသူတို့နဲ့နှီးဆက်သူတွေကအများကြီးအကျိုးကျေးဇူးရသွားပြီးတော့သူတို့ရဲ့မနှီးဆက်ပေမဲ့သူတို့ရဲ့ဟိုအပြောဆိုတွေဒါမှမဟုတ်သူတို့ရဲ့ယုံကြည်ချက်တွေနောက်ကိုလိုက်တဲ့လူတွေကဆော့ပြောတဲ့ဟိုပို့ပြီးတော့ financial damage ဒါမှမဟုတ် social damage ပေါ့နော်ငွေကြေးဆိုင်ရာထိခိုက်မှု လူမှုရေးဆိုင်ရာထိခိုက်မှုတွေအများကြီးဖြစ်နိုင်မှာကိုကျွန်တော်နေဆုံးရအဲ့တော့ Bitcoin ကကျတော့ဆိုရပြီးဘယ်သူမှထိန်းချုပ်သွားမှာမရှိဘူးဥပမာကျွန်တော် Bitcoin မှာမပါတော့ဘူးဆိုလဲမရှိဘူးကျွန်တော် Bitcoin မကောင်းပြောလို့လည်းဘာမှမဖြစ်ပါဘူးကျွန်တော် Bitcoin ကိုကောင်းတယ်ပြောလို့လည်းဘာမှမဖြစ်ပါဘူးဒါပေမဲ့တခြားတော့ cryptocurrency တွေကတူတူတည်းကထိန်းချုပ်နေတာကအယံအန်နေအများကြီးဘာဖြစ်လို့လဲဆိုတော့လူတိုင်းကပုံမှန်အမြဲတမ်းဟိုလူတွေရဲ့အသွေးခေါ်တွေလူရဲ့အယူဆတွေကအမြဲတမ်းပြောင်းလဲနေလို့ပါဟုတ်
ဒါပေမဲ့တစ်ဖက်မှာကြတော့သူကဗဟိုချုပ်ကင်မှုမရှိဘဲနဲ့ online ကနေသွားတဲ့တဆင့်ပေါ့နော်ဒီထိန်းချုပ်ထားတဲ့ online ကနေစီးဆင်းနေတာဆိုတော့တချို့ဒီ online ငွေကြေးလိမ်လည်တဲ့ gain တွေငွေကြေးလိမ်လည်တဲ့သူတွေကဒီလို bitcoin လိုမျိုးဟာမျိုးကိုအသုံးပြုပြီးတော့သူတို့ငွေကြေးလိမ်လည်မှုတွေရောလုံးမလာနိုင်ဘူးလားရှင
်ငွေကြေးလိမ်လည်မှုတွေဒါဆော့ပြောတဲ့ဟိုဒီဒူးရိုက်သမားတွေအကျင့်စာရီကမကောင်းတဲ့လူတွေကတော့ဘယ်နေပဲမအောင်ဆိုရှိတယ်ပေါ့နော်အဲ့တော့ဒူးရိုက်သမားတွေအနေနဲ့လည်းBitcoin ကိုမသုံးဘူးလို့ကျွန်တော်အနေနဲ့မပြောချင်ပါဘူး။ဒါပေမဲ့ research တွေရှိပါတယ်။အဲ research တွေမှာဖော်ပြထားကြရည်ရာဒီ Bitcoin ကိုအသုံးပြုပြီးတော့ဒူးကြိုက်မှုပေါ့နော် illicit activities ဥမာရာဇဝတ်မှုကျူးလွန်မှုတွေဥမာငွေကြေးလိမ်လည်တာတွေအစားရှိတဲ့ဖြစ်ရသုံးတာကတကဘာလုံးဆိုင်ရာမှာ3 billion ရှိပါတယ်။ဆိုတော့ရုပ်ရည်ချင်းတော့ဒီနံပါတ်ကြီးအား3 billion ဒေါ်လာတော့လိမ်လည်မှုရှိရဆိုတော့နည်းနည်းများနေတယ်လို့ခန်းစားမယ်။ဒါပေမဲ့တခြားတစ်ဖက်မှာပြန်ပြီးတော့ကြည့်ရင်ကုလသမဂ္ဂကထုတ်ပြန်ထားတဲ့ report တစ်ခုထဲမှာတကဘာလုံးဆိုင်ရာ money laundering criminal activity ရာဇဝတ်မှုကျူးလွန်တဲ့အရာတွေပေါ့နော်။အဲ့အရာတွေကိုတကဘာလုံးဆိုင်ရာလောက်တာ ban နေဒါမှမဟုတ်အစိုးရထုတ်ထားတဲ့ငွေကြေးစနစ်တွေကလောက်တာက global gdp ရဲ့ 2-5% ရှိတယ်ပြောရမယ်ဆိုရင်တော့800 billion ကနေ 2 trillion ထိရှိတယ်2 trillion ဆိုတာတန်း2000 billion 2000ကျော်ထိရှိတယ်အဲ့တော့ဟိုဟုတ်တယ်ရာဇဝတ်မှုကျူးလွန်တဲ့လူတွေက bitcoin တုံးတယ်ဒါပေမဲ့တကယ်လို့စဉ်းစားကြည့်မယ်ဥပမာကျွန်တော်ရာဇဝတ်မှုကျူးလွန်တဲ့လူဆိုရင်ကျွန်တော်အနေနဲ့နောက်ရောက်ခံလိုက်လို့မရတဲ့ close source လို့ခေါ်တဲ့ ban စနစ်တွေကနေပြီးတော့အခွင့်အာဏာရှိတဲ့လူတွေနဲ့ပူးပေါင်းပြီးတော့ကျွန်တော်ဒူးဆိုင်မှုကျူးလွန်မလားဒါမှမဟုတ်ဆိုတော့ပြောတယ်လူတိုင်းက24/9ပတ်လုံးဒီ open transparent ပွင့်လင်းမြတ်သားရှိတဲ့ bitcoin blockchain system ပေါ်ကနေပြီးတော့ရာဇဝတ်မှုကျူးလွန်မလားဥပမာကျွန်တော်တို့ရာဇဝတ်မှုကျူးလွန်မဲ့လူဆိုရင်တော့ပွင့်လင်းမြတ်သားမှုရှိတဲ့စနစ်ကနေဘာလို့ရာဇဝတ်မှုကျူးလွန်မှာလဲဘာဖြစ်လို့လဲဆိုတော့ဒါကိုယ်နောက်ရောက်ခံလိုက်လို့ရတယ်အခွင့်အာဏာရှိတဲ့လူတွေနဲ့ပေါင်းပြီးတော့ပဲဒါရာဇဝတ်မှုကျူးလွန်တဲ့စနစ်တွေလုတော့မှာပေါ့နော်အဲ့တော့ဟို bitcoin ကိုဆိုတော့ပြောလမ်းကစားလုပ်တဲ့လူဒီရာဇဝတ်မှုကျူးလွန်တဲ့လူတွေတော့၃လားဆိုတော့၃ပါတယ်ဒါပေမဲ့သူတို့ပို့ပြီးတော့ prefer ဖြစ်တာက open source မဟုတ်တယ်ဘယ်သူမှမမြင်ရတယ်ဒီအခွင့်အာဏာရှိတဲ့လူတွေနဲ့ပူးပေါင်းလို့ရာဇဝတ်မှုကျူးလွန်တာကိုသူကပို့ပြီးတော့prefer ဖြစ်တယ်ပေါ့နော်